ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးတော့ဒီအတိအပေါ်မှာမြန်မာနိုင်ငံရဲ့အပြောင်းအလဲဘလို့ဂရဲရိုက်စေမလဲဆိုတဲ့အကြောင်းကိုပြောပြခင်မှာအခုဆက်လက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုပြောပြချင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တရားဝင်နိုင်ငံရေးပါတီအဖြစ်ဆက်လက်တည်ရှိနေကြောင်းနဲ့1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်အမတ်တွေအတွက်လွတ်တော်ခေါ်ပေးရေးလျှောက်ထားတဲ့အမှုကိုဒီကနေ့နေပြည်တော်တရားရုံးချုပ်မှာကြားနာခဲ့ပါတယ်။တရားဥပဒေစိုးမိုးမှုမရှိဘူးလို့ပြောဆိုဝေဖန်ခံနေရတဲ့စစ်အစိုးရလက်အောက်မှာ NLD အနေနဲ့အခုလိုဥပဒေလမ်းကြောင်းကနေရင်ဆိုင်ဖြေရှင်းရတာဟာလက်ရှိအာဏာပိုင်တွေကတရားဥပဒေကိုမလိုက်နာလို့လိုက်နာအောင်စူးစမ်းရတာဖြစ်တယ်လို့ဒီအမှုကိုလိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှေ့နေတွေကပြောပါတယ်။အပြေဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့ဘန်ကောက်ရောက် VOA ဝိုင်းတို့သားကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ NLD အနေနဲ့တရားဝင်နိုင်ငံရေးပါတီအဖြစ်နဲ့ဆက်လက်တည်ရှိနေကြောင်းနဲ့1990ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်အမတ်တွေအတွက်လွတ်တော်ခေါ်ယူပေးရေးဆိုပြီးအမှုနှစ်ခုအတွက်ရှောင်လဲချက်တင်ထားပေမဲ့ဒီအမှုနှစ်ခုစလုံးကို NLD ကတဘာတဲ့ပေါင်းပြီးမှတင်တာဖြစ်ပါတယ်။ဒီကနေ့နေပြည်တော်တရားရုံးချုပ်မှာကြားနာခဲ့တာကတော့ဒီအမှုကိုတရားရုံးချုပ်ကလက်ခံပြီးကြားနာမယ်မကြားနာဘူးဆိုတာပဲဖြစ်ပြီးခုချိန်ထိတော့တရားရုံးချုပ်ကဆုံးဖြတ်ချက်မချသေးဘူးလို့ကြားနာမှုအပြီးတရားရုံးအပြင်ကိုထွက်လာကစားမှာပဲအကျိုးဆောင်ရှင်းနေကြီးဦးညာဝင်းကပြောပြပါတယ
်။မိတ်မဆက်သေးပါဘူးခုချိန်ထိတော့
อ๋อโอเคဒီနေ့ထွက်มาล่ะအန်ကယ်တို့စောင့်နေရလား
အဲ့ဒါမပြောနိုင်ဘူးမစောင့်တော့ဘူးဟိုစောင့်ဖို့မှမပြောပဲ
ဆိုတော့အန်ကယ်တို့အခုတင်တာကျွန်တော်တို့ကြားတာအကြောင်းအရာနှစ်ခုကြောင့်တင်တယ်လို့ကြားပါတယ်ဟို1990ခုနှစ်ရွေးကောက်ပွဲလွတ်တော်မှာအနိုင်ရခဲ့တဲ့လွတ်တော်မှာဒီပါလီမန်ခေါ်ယူရေးနဲ့နောက်ပြီးတော့ NLD တရားဝင်ယက်တီပိုင်ခွင့်ကိစ္စ
ဟုတ်ပါတယ်မှန်ပါတယ်
ဆိုတော့နှစ်ခုစလုံးကိုသူတို့ကတပြိုင်တည်းကြားနာတာပေါ့နော
်ဒီလိုပြောလို့မရဘူးလေတင်တဲ့အမှုကိုကြားနာတာဒီနှစ်ခုစလုံးကိုလည်းလက်ခံရေးမခံရေးမှာဘယ်ဟာကိုအဆုံးဖြတ်ပေးမယ်ဆိုတာလည်းကျွန်တော်တို့မသိပါဘူး
ဟုတ်ကဲ့သွားနေတာတော့အမှုကတော့တပြိုင်တည်းတမှု
ပဲတမှုတည်းပါ။အ
ော်ဟုတ်ကဲ့ဟိုအကြောင်းအရာနှစ်ခုဖြစ်ပေမဲ့အမှုကတမှုတည်
း။ဟုတ်ပါတယ
်။ဟုတ်ကဲ့လွတ်တော်ခေါ်ယူရေးကအခုကျင်းပလိုက်တဲ့ရွေးကောက်ပွဲကိုအသေးမှမပြုတဲ့သဘောမျိုးဖြစ်သွားတာပေါ့။
ကျွန်တော်တို့ကအရင်တင်တာရွေးကောက်ပွဲကနောက်ကျတယ်လေ
။ဒီအစိုးရလက်အောက်မှာအန်အေဒီယက်တီရေးတို့ဟိုလွတ်တော်ခေါ်ယူရေးတို့ဟိုဥပဒေလမ်းကြောင်းအရရင်ဆိုင်တာဖြစ်နိုင်မှာမလားကဲ
။လက်ရှိအစိုးရကတရားဥပဒေကိုမလိုက်နာလို့လိုက်နာအောင်ကြိုးစားရတာပါ။သူတို့ကလိုက်နာတဲ့အစိုးရဆိုကျွန်တော်တို့ဘာမှတော့လုပ်ပြမလို့
ဆိုတော့အန်ကယ်တို့ကဒါဟုတ်အမှုနိုင်တယ်ဆိုလို့ရှင်လွတ်တော်ခေါ်စေခြင်းနဲ့ပေါ့
ဟုတ်ပါတယ်ဟုတ်ပါတယ
်โอเคအန်ကယ်နည်းနည်းလေးရှင်းပြပါအခုဘယ်လိုဖြစ်မလဲတကယ်လို့ဒါဒီအမှုကြားနာပြီဆိုလို့ရှင
်ကြားနာပြီးရင်ကျွန်တော်တို့ကဒါပထမအဆင့်ပဲရှိသေးတယ်လက်ခံတယ်မခံဘူးအဲလက်ခံခဲ့လို့ရှင်ကျွန်တော်တို့ကအခုကအချက်နှစ်ချက်ကိုတကယ်တည်းမြန်တင်ရမှာပေါ့အခုကတော့လက်ခံရေးအတွက်ပဲလက်ခံတိုက်တယ်ဆိုတာကိုပဲဥတည်ပြီးတော့သူတို့ကြာကြာတက်တယ်မထွက်ဘူးရကျွန်တော်တို့ကအခုဒီနေ့ကြားနာတဲ့ပွဲကိုဒါလက်ခံရေးမခံရေးလျှောက်လဲချက်ပေါ့နော်ကျွန်တော်တို့ကဒါမလုံနိုင်ဘူးလို့ကန့်ကွက်ဒါမလုံနိုင်ဘူးဘာဖြစ်လို့လဲဆိုတော့ဒါမူလမှုကိုခြံတွဲတဲ့နေရာမှာလက်ခံရေးမခံရေးဆိုတော့မရှိဘူးနော်တင်လိုက်တဲ့အချက်လက်တွေမှန်ကိုသာစီစစ်သုံးသပ်ဖို့
ဒီကနေ့မနေ့ပိုင်းနေပြီးတော့တရားရုံးချုပ်ထဲမှာဒေါ်ဆန်းစုကြည်ရဲ့ကြမ်းကြိမ်လွန်နဲ့တခြားကောင်းကွက်လာတွေကိုတင်ခဲ့တဲ့အခြေအနေတွေကိုတော့တခြားအကျိုးဆောင်ရှင်းနေတူဦးဖြစ်တဲ့ဥကျော်ဟိုးကအခုလိုရှင်းပြပါဗျာ။
ကျွန်တော်တို့ဆန်နယ်လောက်မှာစပြီးတော့ရှော်လေးတက်ပေးဖို့ချိန်ထားတာကိုဆန်နယ်ကြတော့အန်ကယ်ဥကြည်ဝင်းကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ရဲ့စမ်းကြိမ်တော်တင်တယ်ပေါ့လေ။နောက်ပြီးတော့ကျွန်တော်တို့ကောက်ကွက်တာတောင်တင်တယ်။ကောက်ကွက်တာတင်တယ်ဆိုတာကလည်းလက်ခံစစ်မသိရှော်လေးတက်ကြားနာမယ်အစ်စ်မဟုတ်ကျွန်တော်တို့တင်တဲ့အမှုကတရားရုံးချုပ်ရဲ့ဘုရားစင်ပိုင်ခွင့်အရာတင်တဲ့လျှောက်တော့ဒါနဲ့ပတ်သက်ပြီးတော့အရင်ဆုံးဖြတ်ပြီးမှကျွန်တော်တို့ရှော်လေးချက်ပေးဖို့ပြောတာပေါ့လေ။ပြောတဲ့အခါကျတော့တရားမညွှန်ကြားမှုကနေပြီးတော့ရှော်လေးချက်ပေးတာရှိတာပေးပါတဲ့ကျွန်တော်တို့ဘက်ကတင်ထားတဲ့ကောက်ကွက်တော်ဘုရားသူတို့ကမတန်းတင်ထားပါတယ်တဲ့အငယ်ဦးချီဝင်းကလည်းရှော်လေးချက်ကိုဆက်ပြီးတော့ပေးခဲ့တယ်ပေါ့လေခမ်းမကြီးတော့55မိနစ်လောက်ရှိတယ
်ဒီကနေ့နေပြီးတော့တရားရုံးချုပ်မှာရှော်လေးချက်တွေတင်ခဲ့တဲ့အခြေအနေတွေကိုအကျိုးဆောင်ရှင်းနေကြီးဦးကျော်ဟိုးကပြောပြခဲ့တာပါပထမရွေးကောက်ပွဲဖြစ်တဲ့1990ခုနှစ်ရွေးကောက်ပွဲရလာကိုအကောင့်ထဲမှာပေါ်နိုင်ခင်စစ်အစိုးရက2010ရွေးကောက်ပွဲကျင်းပဖို့စီစဉ်လာတဲ့အတွက် cost of action လို့ခေါ်တဲ့အမှုရင်ဆိုင်စရာအကြောင်းပေါ်လာတာကြောင့်အခုလိုတရားရုံးချုပ်မှာရှောက်လဲချက်တင်ခဲ့တာဖြစ်တဲ့အကြောင်းအကျိုးဆောင်ရှင်းနေတွေကဒီအမှုနဲ့ပတ်သက်လို့အစောပိုင်းကရှင်းပြခဲ့ပူပါတယ်။ NLD ပါတီအနေနဲ့ကတော့သူတို့ပါတီတရားဝင်ရက်တီပိုင်ခွင့်နဲ့ပတ်သက်လို့အခုရွေးကောက်ပွဲမှာ NLD မပါဖို့ဆုံးဖြတ်ရုံနဲ့ပါတီအဖြစ်ရက်တီပိုင်ခွင့်မဆုံးရှုံးသင့်ဘူး။အရင်ရွေးကောက်ပွဲကော်မရှင်မှာလည်းမှတ်ပုံတင်ထားပြီးဖြစ်တယ်လို့ဖြေရှင်းချက်ထုတ်ထားပြီးဖြစ်ပါတယ်ခင်ဗျာ။